လက်ပြုံနိုင်ငံတောင်ပိုင်းမှာလမ်းပေါ်ကတားဆီးကိုကျော်လွှတ်ပြီးဝင်ရောက်လာကြတဲ့ဆန္ဒပြသူတွေကိုပစ်ခတ်ရာကဒီကနေ့တနင်္ဂနွေနေ့မှာအနည်းဆုံးလူ3ဦးသေဆုံးပြီး40ကျော်ဒဏ်ရာရတဲ့အကြောင်းလက်ပြုံကျန်းမာရေးဌာနကပြောလိုက်ပါတယ်။ဒီဇွေးနဲ့ Hezbollah အဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာလနောက်ပိုင်းကအပစ်ခတ်ရစေးသဘောတူညီချက်အရလက်ပြုံနိုင်ငံတောင်ပိုင်းကအစ္စရေးတပ်ဖွဲ့တွေရပောင်း60အတွင်းပြန်လည်ဆုတ်ခွာဖို့သတ်မှတ်ထားတာကိုမလိုက်နာတဲ့ပေါ်ကန့်ကွက်ကြတဲ့ဆန္ဒပြသူတွေကအစ္စရေးစစ်တပ်မနေ့ကစချထားတဲ့တားဆီးကိုကျော်လွှားပြီးကြေးရွာတွေထဲဝင်ရောက်ဖို့ကြိုးစားခဲ့ကြတာပါလက်ဘနွန်တောင်ပိုင်းမှာ Hezbollah အဖွဲ့ကစီးရီးရအခြေမချနိုင်အောင်လက်ဘနွန်စစ်တပ်ကတာဝန်မယူနိုင်သေးတာကြောင့်တပ်တွေမဆုတ်ခွာနိုင်သေးဘူးလို့အစ္စရေးကတော့ပြောဆိုထားပါတယ်လက်ဘနွန်စစ်တပ်ကလည်းအစ္စရေးတပ်ဖွဲ့တွေပြန်မဆုတ်မချင်းတပ်တွေချထားလို့မဖြစ်နိုင်ဘူးလို့တုံ့ပြန်ပြောဆိုထားတာပါလက်ဘနွန်သမ္မတကလည်းလက်ဘနွန်ရဲ့အချုပ်ချာအာဏာကိုထိပါမခံနိုင်တဲ့အကြောင်းနဲ့အခုနောက်ဆုံးဖြစ်ရမှာလက်ဘနွန်ဒေသခံတွေခုရင်းနဲ့ဂုံတိခါကိုကာဝယ်နိုင်ဖို့အစွမ်းကုန်ကြိုးပမ်းမယ်လို့လည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ